ခုခရီးသွားရာသီလဲစနေပြီဆိုတော့ပေါ့နော်လက်ရှိမြောက်ဦးကိုကဘာလေးခရီးသွားတွေလာရောက်လည်ပတ်မှုအခြေအနေကိုပြပြပေးပါခင်ဗျာ
ရခိုင်ဘက်ကိုကျွန်တော်တို့ခရီးသွားတွေရောက်တတ်တဲ့အချိန်ကတော့ကျွန်တော်အောက်တိုဘာကနေ February နောက်ပိုင်းကြီးပါခင်ဗျာဒီနေ့မှာဆိုရင်တော့အစားပိုင်းမှာတော့လွန်ခဲ့တဲ့နှစ်တွေနဲ့စာလို့ရှိရင်တော်တော်ကိုနေတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဆိုတော့လွန်ခဲ့တဲ့အောက်တိုဘာလမှာဆိုရင်ကျွန်တော်တို့တရားနင်းကဘာတရားမဖြစ်တဲ့လောက်ပေါ့အဲ့လောက်ကြီးတော့နိုင်ငံခြားနာတွေရောက်နေပြီအခုကြတော့ကျွန်တော်တို့လူရဲ့တစ်စင်းတစ်စင်းလောက်ပဲကျွန်တော်တို့တွေ့ရသေးတယ်ဆိုတော့လေအဲအဲ့ဒါတွေတော့နည်းနည်းကွာဟမှုတွေတော့ရှိနေပါတယ်ခင်ဗျာ
ဘာကြောင့်နေတယ်လို့ပြောလို့ရတာလဲခင်ဗျာ
သတင်းတွေမှာရနေတဲ့ message တွေကတော့မကြသေးခင်ကဖြစ်သွားတဲ့ဒီပဋိပက္ခအကြောင်းကိုအထူးသဖြင့်သူတို့စိုးရင်တဲ့ပုံတွေပေါ်ပါတယ်ကျွန်တော်တို့မှာဒေသအားဖြင့်ကခရီးသွားတွေလာဖို့အတွက်အခြေခံရေကောင်းမြေကောင်းအခြေခံအုတ်မြစ်တွေကတော့ရှိပြီးသားဖြစ်ပါတယ်နိုင်ငံခြားသားတွေလည်းစိတ်ဝင်စားပါတယ်ဒါပေမဲ့အခုလိုမကြသေးခင်ကဖြစ်သွားတဲ့ပဋိပက္ခတွေအကြောင်းသူတို့ကအခုလောလောဆယ်မှာစောင့်ကြည့်နေတဲ့သဘောလို့ပြောရမလားတော့မသိဘူးခင်ဗျာအဲ့ဒါကြောင့်နင်းနေပုံမှန်နှစ်တွေနဲ့စာလို့ရှိရင်ဒီနှစ်ကတော့တော်တော်လေးတော့နေတဲ့ခရီးသွားတွေကိုပဲကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာ
ကဘာလေးခရီးသွားတွေလာတာကဒီမြောက်ဦးဒေသကိုအဓိကဦးတည်ပြီးတော့လာတာပေါ့နော်ဒါပေမဲ့ဒီပြဿနာဖြစ်တာကမောင်တော်ဘူးတီတောင်ဒေသမှာဖြစ်တာဆိုတော့မြောက်ဦးမှာဘာပြဿနာမှမရှိဘူးပေါ့နော်ဒီကဘာလေးခရီးသွားတွေကအဓိကဘာတွေကိုစိုးရိမ်မှုတွေရှိနေတာလဲခင်ဗျာ
ပဋိပက္ခကိုသူတို့ကစိုးရင်တယ်လို့ပြောတယ်ဒါပေမဲ့အဲ့ဒီပဋိပက္ခဟာကျွန်တော်တို့ပုံမှန်လေပတ်နေတဲ့နေရာတွေနဲ့ဆိုင်သလားမဆိုင်ဘူးလားဆိုတာကိုသူတို့မြေပုံတွေဘာတွေလဲမကြည့်ဘူးနဲ့တူတယ်အမှန်မှာကတော့မောင်တို့ဘုသူတောင်ဖတ်မှာဖြစ်သွားတဲ့ပဋိပက္ခကကျွန်တော်တို့မြောက်ဦးတို့စစ်တွေတို့ငပလီတို့သတိအားဖြင့်ပုံမှန်အားဖြင့်လေပတ်နေကြတဲ့နေရာတွေနဲ့ဆိုလို့ရှိရင်တော်တော်ကိုအော်အလန်းဝေးပါတယ်ရေမြေတိုးတောင်ကလေးချားထားတယ်နောက်ပြီးတော့ကျွန်တော်တို့လမ်းကြောင်းကလေးမတူဘူးအဲ့လိုမျိုးကွာချနေတာကိုသူတို့ကအမှန်တကယ်မြေပြင်ကိုဆင်းပြီးတော့ဥစ္စာစစ်ကြည့်တာမဟုတ်ပေသူတို့စီမှာတက်နေတဲ့သူတို့တယ်လီဗီရှင်မှာမြင်ရတဲ့သတင်းတွေနဲ့ပဲသူတို့ကအဲ့လိုမျိုးတန်ဖျားလေးနည်းနည်းရှိပြီးတော့ဟိုမလာတာများစိုးရင်တာများလို့ကျွန်တော်တို့ခန့်မှန်းပါတယ်ခင်ဗ
ျဟုတ်ကဲ့ဒီကိစ္စနဲ့တဆက်တည်းပါပဲကဘာလေးခရီးသွားတွေကိုအဓိကမှင်ခိုနေရတဲ့ဟိုတယ်လုပ်ငန်းတွေပေါ့နော်အဲ့ဒါဘယ်လိုမျိုးသိထားလဲခင်ဗ
ျကျွန်တော်တို့တူရီဇင်လုပ်ငန်းကတော်တော်လေးကျေပြန့်ပါတယ်အမှန်အားဖြင့်အစိုးရကသာကျွန်တော်တို့ကိုအားပေးမယ်ဆိုရင်ပေါ့နော်ဒီတူရီဇင်လုပ်ငန်းနဲ့နေပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့လူမှုစီးပွားဘဝကိုကျွန်တော်တို့ဒီလုပ်ငန်းနဲ့ကျွန်တော်တို့ပြန်ပြီးတော့ဥမို့အောင်လူတိုင်းဒီလုပ်ငန်းနဲ့တော်တော်များများသောအများစုသောလူပုဂ္ဂိုလ်များဒီလုပ်ငန်းနဲ့ရပ်တည်လို့ရအောင်လို့ကျွန်တော်တို့လုပ်လို့ရပါတယ်အခြေခံတွေလည်းရှိတယ်ကျွန်တော်တို့မှာဒါပေမဲ့ဒီ tourism ကန္တာမှာနည်းနည်းထိခိုက်ပြီဆိုရင်တော့ဟိုတယ်လုပ်ငန်းတစ်ခုတည်းမဟုတ်ဘူးပေါ့ဗျာဟိုတယ်လုပ်ငန်းအပါအဝင်ကျွန်တော်တို့အနည်းဆုံးအဆင့်ပြောရမယ်ဆိုလို့ရှိရင်ဒီသုံးပြီး cycle မောင်းနေတဲ့လူတွေကအကုန်လုံးဒီကျွန်တော်တို့အလန့်ညွန်တွေနောက်ပြီးတော့ခရီးသွားလုပ်ငန်းအကျိုးဆောင်လုပ်ငန်းတွေအဲ့လိုမျိုးအကုန်လုံးတော်တော်များများဒီအဆုံးပြောမယ်ဆိုရင်လက်ဆောင်ပစ္စည်းတွေကြောင်းလည်းဆိုင်တွေကအစပေါ့နော်အကုန်လုံးဟိုဝင်ငွေတွေထိခိုက်ပါလေခင်ဗျာအထူးသဖြင့်အခုကကျွန်တော်တို့တိုးရာသီအစရှိနေပြီဆိုတော့ဒီဟာကိုမျှော်လင့်ပြီးတော့ကျွန်တော်တို့ကတနည်းမှာအောက်တိုဘာကနေ February ထိပဲလုပ်ရတဲ့အခြေအနေမှာမှာအခုကမကြသေးခင်ကဒီအဲ့လိုပဋိပက္ခဖြစ်သွားပြီးတော့နိုင်ငံခြားသားတွေစိုးရင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလုံငန်းမှာမှင်ခိုနေရတဲ့လူတွေအကုန်လုံးကတော့ကျွန်တော်တို့အနည်းနဲ့အများဆိုသလိုဟိုကျွန်တော်တော်တော်လေးထိခိုက်ပါတယ်ခင်ဗ
ျပြီးခဲ့တဲ့နှစ်ကအနေထားနဲ့အခုလက်ရှိအနေထားဘာတွေများကွာရှားတယ်လို့ပြောလို့ရနိုင်မလဲခင်ဗ
ျကွာရှားချက်တွေကတော့ကျွန်တော်တို့စီကိုလာမေးဧည့်သည်တွေနေပါသွားနိုင်တယ်ဆိုတဲ့အချက်တွေကတော့ဒါတော့ရှိနေပါပြီပေါ့နော်အခုလေအဲ့လိုမျိုးလာမယ်ဆိုပြီးတော့ booking လုပ်ထားပြီးတော့ဖြတ်တာတွေတော့ရှိပါတယ် cancellation တွေလုပ်တယ်ဆိုတော့ဒါရှိနေပြီပေါ့
အခုကခရီးသွားရာသီအစလောက်ပဲပြောလို့ရတဲ့အနေထားဆိုတော့ကြံတဲ့လတွေမှာလာရောက်လည်ပတ်မှုတွေရှိမယ်လို့မျှော်လင့်လို့ရနိုင်မလားခင်ဗျ။အ
ဲကျွန်တော်တို့ကတော့လုံးဝမလာတော့ဘူးလားမသိလို့ပထမအစပိုင်းမှာတော့အဲ့လိုထင်ခဲ့တယ်ခင်ဗျ။ဒါပေမဲ့အခုလောလောဆယ်တော့ဟိုနင်းနေလေးလာရောက်တာတွေရှိနေတော့ဟိုကျွန်တော်တို့ထင်ပါတယ်တရားရခိုင်တို့မျှော်လင့်လို့မရရင်တောင်မှ90လောက်တော့မျှော်လင့်ချက်တွေတော့ရှိပါအောင်မယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျ။ဒီတိုင်းသာဒီနိုင်ငံရဲ့ဥစ္စာပေါ့နော်အလုံးချုံရဲ့အခြေအနေတွေပါတယ်အေးစစ်စစ်ဒီလိုအတိုင်းချိသွားရင်တော့90ရာခိုင်နှုန်းလောက်တော့ကျွန်တော်တို့ရှိနိုင်အောင်မယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗ
ျဒီကဘာလေးခရီးသွားတွေကမြောက်ဦးရှိအောင်နေမြေပြင်တန်တွဲငပလီတို့ကိုလည်းလာရောက်အပန်းဖြေတာတွေရှိတော့အဲ့ဒီဘက်ကအခြေအနေကိုဘယ်လိုမျိုးပြောလို့ရနိုင်မလဲခင်ဗျ
ဒီရခိုင်ပြည်နယ်တောင်ပိုင်းဖြစ်တဲ့သံတွေးတို့ငပလီတို့အဲ့ဒီပတ်ဝန်းကျင်မှာကတော့သူတို့လေကျွန်တော်တို့ကြားတာတော့နင်းနေတွေထိခိုက်တယ်လို့တော့ကြားတယ်ပုံမှန်အားဖြင့်လာနေတဲ့တိုးတွေနဲ့စာလို့ရှိရင်တော့ဒီနေ့မှာတော့နင်းနေမလာကြဘူးပေါ့နင်းနေလေနေတယ်လို့တော့ကြားပါတယ်ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြတော့ဒီ effect ကိုတော့ကျွန်တော်တို့တော်တော်လေးတော့ခံရတယ်အဲ့ဒါကြောင့်ဒီဖက်မှာကြတော့တော်တော်လေးနေသွားပြီးတော့အဲ့ဒီတောင်ပိုင်းဖြစ်တဲ့ငပလီတို့ဘာတို့မှကြတော့တိတ်အများအစာကြီးအော်ရခိုင်တို့တော်တော်များများကွာပြီးတော့မရောသွားနိုင်ဘူးလို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥဇုံမြင့်အခုလိုဖြေကြားပေးတဲ့အတွက် RFB ကကျေးဇူးတင်ပါတယ်ခင်ဗျာ